မြန်မာနိုင်ငံမှာအထည်ချုပ်လုပ်ငန်းတွေတိုးပွားလာနေချိန်မှာမြန်မာလူငယ်ရန်ဒီဇိုင်းပညာရှင်တွေလည်းပြည်တွင်းဖြစ်အထည်တွေနဲ့မြန်မာစံတဲ့ fashion design တွေကိုဖန်တီးတီထွင်ထုတ်လုပ်လာနေကြပါတယ်။အထည်ချုပ်လုပ်ငန်းတိုးတက်လာသလောက်ပြည်တွင်းဖြစ်ဝတ်အထည်တွေတင်ကောမသွားစေရေးသူတို့တက်မြောက်ထားတဲ့ဒီဇိုင်းပညာကိုသုံးပြီးကြိုးစားအားထုတ်နေကြတဲ့အကြောင်း AFP သတင်းဆောင်ပါကိုအခြေခံပြီးတော့ပြောပြပေးပါဦးမယ်ရှင်။
fashion designer မပြုံးတက်ကြော်ဟာအရင်တုန်းကတော့ရန်ကုန်စင်ကြေဘုံရက်ကအထည်ချုပ်ဆက်ယုံမှာဆက်ကြော်တက်ဆက်ချုပ်သမားလေးတစ်ယောက်ဖြစ်ခဲ့ပါတယ်။အခုတော့သူဟာတံမိုးကြီးအထည်တွေနဲ့ရှင်ပြိုင်နိုင်မဲ့အဖိုးနဲ့ဝင်ပါပြည်တွင်းဖြစ်အထည်တွေအလုံးရက်နဲ့ထုတ်လုပ်တဲ့တက်သစ္စာ fashion နဲ့ design ပညာရှင်တစ်ယောက်ဖြစ်နေပါပြီ
။ We are the one dealing with the consequences of the situations, you know, whatever happens here. So
ဖြစ်လာတဲ့အခြေအနေတွေကိုကျမတို့ကရင်ဆိုင်နေကြရတာပါ။အလွယ်လန်းလိုက်တဲ့ fashion တွေနဲ့လုပ်ငန်းဆိုင်ရာကျင့်ဝတ်စည်းကမ်းတွေမလိုက်နာမှုတွေဆက်ဖြစ်နေမယ်ဆိုရင်ဒီအကျိုးဆက်ကိုကျမတို့ခံစားကြရမှာပ
ါ။ကဘာကျော် HMN နဲ့ Primark တို့လိုအထက်လုပ်ငန်းကုမ္ပဏီကြီးတွေဟာစစ်အစိုးရအုပ်ချုပ်ရေးအဆုံးသတ်သွားတဲ့2012ခုနှစ်ကလေးကမြန်မာနိုင်ငံမှာရောက်လာခဲ့ကြပြီးဖြစ်ပါတယ်။ပြပဖို့တဲ့အထက်လုပ်ငန်းကနေ American Dollar 1.65 Billion ကျော်အထိရခဲ့ပြီးဒါဟာမနှစ်ကဝင်ငွေရဲ့နှစ်ဆတက်လာတာဖြစ်ပါတယ်။ဒါပေမဲ့ပေးတဲ့လှူအားကနည်းတာအလုတ်ချိန်အစမတန်များတာနဲ့အလုတ်သမားအခွင့်အရေးနှဲပါတာတွေကြောင့်အလုတ်သမားတွေအတွက်တော့အကျိုးကျေးဇူးမရှိသလောက်ပဲဖြစ်နေသေးတဲ့အကြောင်းဝေဖန်နေကြပါတယ်။တခြားစိုးရိမ်မှုတစ်ခုကတော့အဖိုးနဲ့အဝတ်ထည်တွေဟာတက်တန်းနှစ်ပေါင်း100ကျော်ရှိနေတဲ့ရိုးရာရက်ကန်းလုပ်ငန်းကိုပြတ်သုံးသွားစေမလားဆိုတာပဲဖြစ်ပါတယ
်။ Gomeo are actually dying because there's no market demand anymore.
ဝယ်မလိုက်တော့လို့ပြည်တွင်းကအထည်ချုပ်စည်ရုံလေးတွေလည်းပိတ်ပြရတော့မလို့ဖြစ်ကုန်နေပါပြီ။ဈေးကွက်ပြောက်သွားတော့အခုလိုစက်ယုံလေးတွေအတော်များများပိတ်ကုန်ကြပြီလေ
မြန်မာနိုင်ငံဟာရိုးရာအထည်တွေပေါ်မှာအမြဲကုန်ယူနေတဲ့နိုင်ငံမှာမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကိုနိုင်ကလည်းရိုးရာအထည်တွေကိုဝစ်စင်တာကြောင့်နာမည်ကျော်ပါတယ်1994ခုနှစ်မှာမြန်မာရိုးရာအဝတ်အထည်ဒီဇိုင်းပညာရှင်10ယောက်သာရှိခဲ့ရကအခုဆိုရင်အယောက်90ရှိလာပါပြီမပြုံးတသက်ကျော်ကသူ့ရဲ့အထည်ချုပ်လုပ်ငန်းနဲ့ပတ်သက်လို့အောက်ခြေကစားခဲ့တဲ့အတွေ့အကြုံကနေကိုယ်ပိုင်စီးပွားရေးလုပ်ငန်းလုပ်ဖို့နဲ့တခြားမျိုးသမီးတွေကိုလက်ကျင့်ပြုထောင်ပေးဖို့ဆုံးဖြတ်ခဲ့တာလို့ဆိုပါတယ
် Start to see some of the things like you know you only get to spend like 10 minutes of your time for lunch and you cannot
နေ့လယ်စာစားချိန်10မိနစ်လောက်ပဲပေးထားတာအပေါ်အလေသွားခြင်းတောင်မှဆက်ကမပြကြနေတဲ့ကြလာတဲ့အထည်တွေကောက်ဖို့အနောက်ရှက်ဖြစ်မှဆိုလို့သွားခွင့်မပေးတာကိုကြုံတွေ့ခဲ့ရပါတယ်
မပြုံးတသက်ကျော်ကတော့အလုတ်သမားတွေနဲ့ပြည်တွင်းအထည်ချုပ်လုပ်ငန်းတွေခေနောက်ကြံမနေခဲ့ရအောင်ရည်ရွယ်ဆောင်ရွက်နေတယ်လို့ဆိုပါတယ်ရှင်